လင်းကလေးနေတော့အကျင်းပပီးစီးသွားတဲ့ရွှေကောက်ပွဲမှာကုညီဆောင်ရွက်ပေးခဲ့ကြတဲ့ကျောင်းဆရာဆရာမတွေကိုဗစ်ကပ်ရောဂါကူးစက်မှာကိုစိုးရိမ်ရတာကြောင့်စစ်ဆေးဖို့တိုက်တွန်းနေတဲ့အကြောင်းကိုပြောပြပါမယ်ကျွန်မအင်တနာထုံးပါရွှေကောက်ပွဲအတွက်မဲယုံတွေမှာတာဝန်ယူခဲ့ကြတဲ့ဆရာဆရာမတွေလူအများနဲ့ထိတွေ့ဆက်ဆံခဲ့ရတာကြောင့်ကပ်ရောဂါကူးစက်မှုရှိမရှိစစ်ဆေးပေးဖို့အတွက်မြန်မာနိုင်ငံလုံးဆိုင်ရာဆရာဆရာမများအဖွဲ့ချုပ်ကတောင်းဆိုလိုက်ပါတယ်မဲယုံတာဝန်အစင်းစင်မှာတာဝန်ထမ်းဆောင်ခဲ့ကြတဲ့ဆရာဆရာမတွေနဲ့အခြားတာဝန်ရှိသူတွေအားလုံးကိုကျန်းမာရေးအတွက်လုံခြုံစိတ်ချမှုရှိစေဖို့အာခေါင်တွက်ဘက်နမူနာယူစစ်ဆေးတဲ့အစီအစဉ်တွေလုပ်ပေးဖို့အကြေညာချက်ထုတ်ပြန်ပြောဆိုခဲ့တာပါ။ရောဂါကူးစက်မှုအန္တရာယ်ရှိတဲ့အတွက်မဲယုံမှာတာဝန်ယူခဲ့ကြတဲ့ပညာရေးဝန်ထမ်းတွေကိုစစ်ဆေးဖို့တိုက်တွန်းခဲ့ရတာလို့လည်းမြန်မာနိုင်ငံလုံးဆိုင်ရာဆရာဆရာမများအဖွဲ့ချုပ်အတွင်းမှဒေါက်တာဇော်မျိုးလိုင်ကပြောပါတယ်
။ကာလကလည်းဒါကခိုင်းရနဲ့မတူသေးဒီကိုဗစ်ကာလဖြစ်တယ်။ကိုဗစ်ကာလဖြစ်နေတော့ကျွန်တော်ဝိညာဏကနေတစ်ချက်ပေါ့ဝိညာဏဆိုပညာရေးဝိညာဏလုပ်ပြီးဖို့တော့ကျွန်တော်တို့ဟိုကြောင်းကြားထားတာပေါ့နော်တောင်းဆိုထားတာရှိပါတယ်ဒါပေမဲ့အချိန်ကြီးကတော့ကျွန်တော်တို့တောင်းဆိုတာလည်းနောက်ကျတယ်ဟိုဖြစ်စ်နာတော့မူလကလေးကလည်းဒီကော်မရှင်အစင်းကြီးကပို့ပြီးတော့ဒါကိုစီစဉ်ပေးတင်တယ်ပေါ့နော်အဲ့တော့အဲ့ဒီကုအချိန်ကြီးတော့အားလုံးကတော့ကျွန်တော်အများစုကဟိုအင်ဂျင်ရောက်ကုန်ရပြီအဲ့တော့ဟိုခုချိန်မှာဆိုရင်လည်းဆက်ပြီးတော့စစ်မယ်ဆိုရင်စစ်လို့ရပါသေးတယ်ဟုတ်တယ်လေအကုန်လုံးထိတွေ့မှုကတော့အရင်မိသားစုတွေထဲမှာထိတွေ့မှုကတော့ဖြစ်သွားပြီပေါ့နော်အမိသားကတော့ကျွန်တော်တို့ကလည်းတိုင်းရဲ့ကျမ်းမာရေးဌာနကိုတောင်းဆိုတာတဲ့ကျွန်တော်တို့မှလည်းကျွန်တော်တို့ဒီဟိုသက်သွေးလမ်းကြောင်းနေတစ်င့်ပဲတောင်းဆိုရတာဆိုတော့ဘာမှတော့ပြန်ပြားတာလည်းမရပါဘူ
းရွေးကောက်ပွဲကာလတာဝန်ထမ်းဆောင်နေစဉ်ကွယ်လွန်သွားတဲ့ပညာရေးဝန်ထမ်းတဦးကိုတည်ဆုံးပြီးနောက်စစ်ဆေးရမှာကိုဗစ်ရောဂါကူးစက်နေကြောင်းအတည်ပြုခဲ့တာရှိခဲ့တဲ့အတွက်လည်းစိုးရိမ်နေတဲ့အကြောင်းဒေါက်တာဇော်မျိုးလိုင်ကပြောပါတယ်ဒါပေမဲ့လည်းကျမ်းမာရေးနဲ့အကစားဝန်ကြီးဌာနပြောခွင့်ရလည်းဖြစ်ဘဟုကုသရောဂါတိုက်ဖျက်ရေးဌာနညွှန်ကြားရေးမှူးလည်းဖြစ်တဲ့ဒေါက်တာခင်ခင်ကြီးကတော့ရွေးကောက်ပွဲကာလကြွတင်ကာကွယ်တဲ့အစီအမံတွေရှိခဲ့တာကြောင့်စိုးရိမ်စရာမလိုဘူးလို့ပြောပါရယ်
။တယောက်စီတယောက်စီတန်းကိုအန်ဒီရဲ့ကင်းစွာနဲ့နော်ရောဂါကုသမှုမရှိစေဖို့အတွက်ကြိုတင်အစီအမံတွေအတားအဆီးတွေနဲ့တိတိကျကျဆောင်ရွက်ထားတဲ့အတွက်ကြောင့်မို့ဒါဒီကနေပြီးတော့ရောဂါကုသဖို့ဆိုတဲ့အခွင့်အလာကတော့အမတန်ကိုလဲပါတယ်။ရွေးကောက်ပွဲကျင်းပတဲ့ဖြစ်စဉ်ကြောင့်ထူးခြားပြီးတော့ထပ်ပြီးတော့ဟိုယောဂဖြစ်ပွားမှုတွေအများကြီးထောက်တက်လာတယ်ပါညာတော့အဲ့လိုမျိုးတော့ဒီ literature တွေမှာရော news တွေမှာရောကျွန်တော်တို့ကြားမိပါအောင်အဲ့လိုပဲကျွန်တော်တို့ဓာတ်တွေကိုအတူယူပါတယ်နီးယူပါတယ်ကျွန်တော်တို့ဒီ CDC guideline တွေချုပ် guideline ပြည်ရင်တော့အကုန်လုံးကကောင်းတဲ့အချက်တွေကိုကိုယ်နိုင်ငံရဲ့အခြေအနေပေါ်မှာမူတည်ပြီးတော့လည်းလုံးကြီးတွေဖြစ်အောင်အကောင်းဆုံးဖြစ်အောင်ဆောင်ရွက်တဲ့အတွက်ကြောင့်မို့ဒီလိုရွေးကောက်ပွဲဖြစ်စဉ်ကြောင့်နော်ဒီတယောက်စီမဲပေးသူရောမဲပေးတဲ့အခါမှာတာဝန်ရှိတဲ့သူတာဝန်ချခံရတဲ့သူတွေရောအန်တရာယ်အကင်းဆုံးဖြစ်အောင်ဒါဆောင်ရွက်ထားတာဖြစ်ပါတယ်အဲ့အတွက်ကတော့ဒီရသည်ဆိုလို့ရှိရင်ဒါအကောင်းဆုံးဆောင်ရွက်ထားတာဖြစ်တဲ့ကြောင့်မို့ဒါတိုင်းတာတစ်ခုထိကျမတို့ကစိတ်ချရတယ်ဆိုအနေထားဖြစ်ပါတယ
်ကိုဗစ်ကာလမှာလူစုလူဝေးဖြစ်ခဲ့တာတွေရှိသလိုရွေးကောက်ပွဲမတိုင်မီရွေးကောက်ပွဲကာလနဲ့ရွေးကောက်ပွဲရှားလက်တွေကျင်ညာတဲ့အခါမှာလူစုလူဝေးမလုပ်ဖို့မေတ္တာရက်ခံတာကိုလိုက်လျောပေးတဲ့အတွက်ကျေးဇူးတင်တယ်လို့နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကမနေ့ကနိုင်ငံအတွင်းကိုဗစ်ရောဂါဖြစ်ပွားမှုအခြေအနေနဲ့ဆက်လျင်းပြီးပြည်သူ့အစီရင်ခံတင်ပြတဲ့မိန့်ခွန်းမှာထပ်သွင်းပြောကြားခဲ့ပါတယ်
ဆူဆူလူဝေးကတော့ဖြစ်ခဲ့တာဒီတရှိပါလေဒါကတော့မလွဲမချောင်သာဘူးလို့ပဲကျမတို့ဒီလိုပဲရှိရပါဘူးရေကောက်ပွဲကာလမှာဒီလောက်ဖြစ်တဲ့ဆိုတာကတော့တိတ်ပြီးတော့အားတင်ကြအကြောင်းမရှိပါဘူ
းရေကောက်ပွဲကျင်းပပြီးစီးသွားပေမဲ့အနိုင်ရတဲ့နိုင်ငံရေးပါတီကလူစုလူဝေးနဲ့အောင်ပွဲခံတာမျိုးကိုတတိထားဆင်ခြင်ကြဖို့လဲနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နဲ့ကျန်းမာရေးဝန်ကြီးဌာနတို့ကတိုက်တွန်းထားပါတယ်မြန်မာနိုင်ငံမှာဒီနှစ်မွန်လွယ်ပိုင်းအထိကျန်းမာရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်အရကိုဗစ်ကပ်ရောဂါကြောင့်သေဆုံးသူ1400ကျော်နဲ့ကူးစက်သူ6100ကျော်ရှိနေပါတယ်ရှင်။ကျွန်မအင်တနာထွန်းပါရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်။